မြမအသက်သွေးကြောမြမီအေယာဝတီစတင်မြပြခံတဲ့နေရာမှာတရုတ်နိုင်ငံကအေယာမရေကာရာကြီးလာတိဆုပ်မှာကိုဒေသခံကချင်လူဒုသာမကမြမတနိုင်ငံလုံးစက်ငင်ကောက်ွက်သူတွေတဲ့တက်တက်ကြွကြပါဝင်သူလည်းဖြစ် Save the Erawadi အေယာဝတီကိုကေတီမာခေါင်းစဉ်နဲ့စီယုံလှရှားသူတူလည်းဖြစ်တဲ့ပေါဝင်းကျင်ဝါဒီဦးမြင့်စောဟာအမေရိကန်ပြည်ထောင်စုအခြေစိုက်အဖွဲ့တစ်ဖွဲ့က2015ခုနှစ်အတွက်ချင်းမြင့်တဲ့ဂိုမင်းပါဝင်းကျင်ဆိုင်ရာစုကိုစကူရရှိသွားပါတယ် AR မြို့ဆောင်ရေကာရာစီမံကိန်းကို2009ခုနှစ်ကစတင်အကောင့်ထဲဖော်ရာနဲ့စီမံကိန်းဧရိယာမှာအကျုံးဝင်တဲ့ရွာတွေစတင်ရွှေ့ပြောင်းရပါတယ်ရေကာရာစီမံကိန်းကြောင့်တိတက်ပုံဆိုးဝါးမဲ့အခြေအနေကိုဂိုမင်းပါဝင်းကျင်ဆိုင်ရာစုလူမှုကွန်ရက်မှာပြောထားတာက
Myanmar's junta allowed the extraction of natural resources for the benefit of neighboring countries.
Indigenous နိုင်ငံတွေအကျိုးကျေးဇူးရှိဖို့အတွက်မြန်မာစစ်အစိုးရဟာသူ့နိုင်ငံကသဘာဝသင်္ကန်းစာတတွေကိုထုတ်ယူခွင့်ပေးပါတယ်။ဒီနောက်တရုတ်နိုင်ငံကြောထောက်နောက်ခံတဲ့မြေဆုံရေကာရာဆောက်လုပ်ဖို့ပြပရင်းနှီးမြှုပ်နှံမှုတွေကိုလက်ခံပါတယ်။ဒီအေယာမရေကာရာကြီးဟာတတော်တွေဆုံရှုံစေလေယာဉ်ဆက်ခင်းတွေနဲ့ငါလိုငန်းနဲ့အမွေရသူတွေဘဝကိုပျက်စီးစေပါတယ်လူသားနဲ့ချီထိခိုက်ပါတယ်နောက်ရေအားကထုတ်လို့ရတဲ့လက်စစ်90ရာခိုင်နှုန်းဟာတရုတ်နိုင်ငံအတွက်ဖြစ်ပါတယ်လို့ပြောသွားတာပါမြို့ဆောင်ရေကာရာစီမံကိန်းကိုကချင်ပြည်နယ်လူထုကကန့်ကွက်ကြပေမဲ့ပြည်မနယ်လည်းအလံဝေးဒီလိုစီမံကိန်းမျိုးကြီးတွေအကောင့်ထဲပေါ်ပေမဲ့ထုံးစံအတိုင်းလူထုကိုချလဲမပြပွင့်လင်းမြင်သာမှုလည်းမရှိတဲ့အတွက်စီမံကိန်းစတင်အကောင့်ထဲပေါ်ချိန်ကတနိုင်ငံလုံးအတိုင်းတာရ AR မြို့ဆောင်ရေကာရာစီမံကိန်းကိုမသိခဲ့ကြပါဘူး။နောက်အဲ့ဒီအချိန်အဲ့ဒီကာလကမြန်မာစစ်အစိုးရကဖိနှိပ်တင်းကျပ်ထားလွန်းတဲ့အတွက်သတင်းလွတ်လပ်ခွင့်လည်းမရှိ။အင်တာနက်ကိုလည်းလူတိုင်းကလည်းလမ်းမမီဘယ်နေရာမှာဘာဖြစ်နေသလဲဆိုတာသိဖို့အတော်ခက်တဲ့ကာလဖြစ်ပါတယ်။ဒါပေမဲ့စီလိုအပေါ့ရှာထွက်တတ်တဲ့မီဒီယာသမားတွေပတ်ဝန်းကျင်ဝါဒီတွေကချင်ဒေသရေးဆောင်ရွက်နေသူတွေကERR မြို့ဆောင်ရေကာရာအကြောင်းမရရတဲ့နီးနဲ့တရားမလို့လူတို့ကိုသတင်းဖြောင့်ပေးခဲ့တာပါအသက်40ရွယ်ဦးမြင့်စောဟာတဘာဝပတ်ဝန်းကျင်ရေးရာတွေဆောင်ရွက်နေတဲ့ဂျူးဖောင်ဒေးရှင်းနဲ့ဂျူးစာအုပ်ထုတ်ဝေရေးလုပ်ငန်းမှာလည်းပါဝင်သူဖြစ်တဲ့အပြင်ထိုင်းအမေရိကန်ပြည်ထောင်စုနဲ့ဩစတြေးလျနိုင်ငံတွေမှာတဘာဝပတ်ဝန်းကျင်ရေးရာသင်တန်းတွေသတင်းစာပညာသင်တန်းတွေတက်ရောက်ခဲ့သူလည်းဖြစ်တာမို့ ERR မြို့ဆောင်ရေကာရာသတင်းကိုလူလူကြားစိတ်ဝင်အောင်ယူရဲ့ချက်တူတဲ့လူတွေနဲ့စူးစီးပြီးအာဝရီကိုကေတီမာဆိုတဲ့ဓာတ်ပုံပကြီးပြပွဲတွေခင်းချင်းပြသရမှာပါဝင်ပါတယ်မြစ်ဆုံအထိအရောက်သွားပြီးဓာတ်ပုံဗီဒီယိုမှတ်တမ်းတွေယူဒေသခံတွေနဲ့လည်းတွေ့ပါတယ်အစင်မသိရင်အဖမ်းခံနိုင်တဲ့ကြားအီးမေးလ်နဲ့လူမှုမီဒီယာကနေအာဝရီမြစ်ဆုံရေကာရာစီမံကိန်းစိုးကျိုးတွေကိုလူလူကြားပြန့်နှံ့အောင်လုပ်ခဲ့သူလည်းဖြစ်ပါတယ်သူဟာမြစ်ဘေးမှာမွေးဖွားတဲ့အကြောင်းဧရာဝတီမြေရေကာရာစီမံကိန်းလုံမာကိုစိုးရိမ်တဲ့အကြောင်းအချက်လက်တွေရှာဖွေစုဆောင်းတဲ့အကြောင်း2017မှာဧရာဝတီမြေဆောင်ရေကာရာစီမံကိန်းကိုသမရဦးသိန်းစိန်ကသူ့သမရသက်တမ်းမှာဆိုင်ငံ့ထားမယ်ဆိုတာအချိုးအကွက်တစ်ခုဖြစ်တဲ့အကြောင်းဦးမြင့်စောပြောပြတာတွေကိုတစစီပြန်စူးစီးတင်ပြရရင်
ကျွန်တော်မြေဘေးကမြို့ငယ်လေးတစ်ခုမှာမွေးဖွားခဲ့တာပါဒီမြေကြီးကြီးကိုက်သွားမယ်ဆိုရင်ဆိုရင်လည်းအတွက်ကြောင့်မြင်းနဲ့ပတ်သက်တဲ့ပြာခန်းတွေပြာပွဲတွေအချက်လက်အလုံးကိုစဉ်းစားပါတယ
်ပလိုင်းတွေလိုက်တာရှိတယ်เนาะကြောက်သွားအောင
်မြန်မာနိုင်ငံကြီးမှာတော့အရေးကြီးတဲ့အချိုးအကွက်တစ်ခုလို့ထင်ပါတ
ယ်မြန်မာနိုင်ငံလုံးလူမျိုးပေါင်းစုံရှိတဲ့နိုင်ငံမှာပြဿနာရပ်တွေမျိုးစုံရှိနေပြီးအမြင်သဘောထားတွေအမျိုးမျိုးရှိပေမဲ့အရာရီမြေအကြောင်းပြောလိုက်ရင်တစုတစည်းတည်းတညီတညွတ်တည်းရှိလာပါတယ်လို့လည်းဦးမြင့်စောက Los Angeles Time သတင်းစာကိုပြောပါတယ်ဒီ AR မြို့ဆောင်ရေကာရာစီမံကိန်းကိုတရုတ်ဆိုရပိုင် CPI တရုတ်စွမ်းအားယင်းဤမြုံနံမှုကုမ္ပဏီနဲ့ဗိမီယင်လော့ဆင်ဟန်ရဲ့သားစတီဗင်လော့ခေါ်ဦးထွန်းမြင့်နိုင်ပိုင်နဲ့ Issue World ကုမ္ပဏီကပူးတွဲအကောင့်ထဲပေါ်တာပါ AR မြို့ဆောင်ရေကာရာစီမံကိန်းဆိုင်ငံ့ထားတဲ့ဆိုပေမဲ့မိခမေလိကမြစ်တွေကရေကာရာစီမံကိန်းတွေရဆိုင်သွားတာမဟုတ်ပဲခြိပွေငယ်ရေကာရာဆိုရင်လက်ပတ်လိုတောင်နေပါပြီ2015ရေကောက်ပွဲကျင်းပပြပြီးဦးသိန်းစင်သမရပြန်ဖြစ်လာရင်နောက်သမရသက်တမ်းမှာ AR မြို့ဆောင်ရေကာရာစီမံကိန်းဆိုင်ငံ့ထားမထားလဲတည်တည်ချာချာမသိရပါဘူးဦးသိန်းစင်သမရပြန်မဖြစ်ပဲဖွဲ့စည်းပုံအရဒေါ်အောင်ဆန်းစုကြည်လည်းသမရမဖြစ်နိုင်တဲ့အတွက်တစုံတစ်ယောက်သမရတက်ဖြစ်လာရင် AR မြို့ဆောင်ရေကာရာစီမံကိန်းအနာကသ ဘယ်လိုရှိမလဲဆိုတာစောင့်ကြည့်ရမယ်လို့ပဝင်းကျင်ဝါရီတွေကပြောပါတယ်ရှင်။